Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်အောက်တိုဘာလ16ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ခင်းမှာကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်အမေရိကန်သမ္မတဘရက်အိုဘားမားဟာအီဘိုလာရောဂါအရေးကိစ္စဆွေးနွေးဖို့အတွက်သူ့ရဲ့ခီးသွွားဖို့အစီအစဉ်ကိုဖျက်ပြီးတော့အစိုးရအရေးပေါ်အစည်းအဝေးခေါ်လိုက်ပါတယ်။စီးရီးယားနေဆက်မြို့ဖြစ်တဲ့ကူဘာနီကိုအစ္စလာမစ်စစ်သွေးကြော်တွေလက်ကျမသွားအောင်အမေရိကန်တိုက်လေယာဉ်တွေကနေပြီးတော့ဘုံကျဲတိုက်ခိုက်ပြီးတော့ကာဒစ်တိုက်ခိုက်ရေးသမားတွေကိုအကူအညီပေးခဲ့ပါတယ်။နီပေါ်နိုင်ငံကဟီဝင်တာတောင်တန်းမှာတောင်တက်သမား12ဦးဒီကလေးနှစ်နေပြီပြီးတော့တည်ဆုံသွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
the country the Burmese government made sort of certain pledges or promises if you will
ဒါကတော့မြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိဖို့ကိရိတွေပေးခဲ့တဲ့ပတ်သက်ပြီး Jennifer Quigley ကပြောသွားတာပါဒီအကြောင်းသတင်းဆောင်မကိုလည်းထုတ်လွှင့်ပေးပါမယ်ဒါအပြင်ထိုင်းနိုင်ငံက Britain နိုင်ငံသား2ဦးသေဆုံးမှုနဲ့ပတ်သက်ပြီးအဓိကသက်တည်အဖြစ်ထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးလိုက်တာမြန်မာနိုင်ငံမှာလည်းဘက်ကတများအဖွဲ့ချုပ်ဝင် Matthew Ntwe ပြန်လွှတ်ပေးလိုက်တဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါနောက်ပိုင်းမှာလည်းပတ်စဉ်စီစဉ်တွေကိုထုတ်လွှင့်ပေးပါမယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကုဆန်မိုဝေနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါမယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာအီဘိုလာရောဂါအရေးကိစ္စဆွေးနွေးဖို့အတွက်သူ့ရဲ့ခရီးသွားဖို့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးအရေးပေါ်အစိုးရအစည်းအဝေးတစ်ရက်ကိုခေါ်ယူလိုက်ပါတယ်။ဒီရောဂါပြဿနာကိုကင်တွယ်ဖြေရှင်းရေးအတွက်လိုအပ်တာမှန်သမျှကိုပြည်ထောင်စုအစိုးရဘက်ကပြင်ဆင်ထားမှုတွေတည်ကြာစေဖို့သမ္မတကလိုလားနေကြောင်းအင်ဘီရောရဲ့ပြောခွင့်ရသူဂျွန်အာနက်စ်ကပြောဆိုပါတယ်။အမေရိကန်နိုင်ငံမှာဒုတိယမြောက်အီဘိုလာရောဂါကူးစက်ခံထားရတဲ့ကျန်းမာရေးဝန်ထမ်းတဦးဟာရောဂါလက္ခဏာမပေါ်ခင်တည်းရက်မှာလေရင်နဲ့ပြည်တွင်းခီးစဉ်တစ်ခုကိုတွားရောက်ခဲ့တဲ့အကြောင်းသတင်းထွက်ပြီးတော့မရှိမနှောင်းမှာပဲအရေးပေါ်အစည်းအဝေးကိုခေါ်ယူကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီကျန်းမာရေးဝန်ထမ်းဟာ Frontier Airline လေရင်ခီးစဉ်နဲ့ Ohio Cleveland ကနေ Texas Dallas Fort Worth လေဆိပ်ကိုတွားရောက်ခဲ့တာဖြစ်တယ်လို့ American ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုအဖွဲ့ CDC ကပြောဆိုပါတယ်။ Ebola ရောဂါထိန်းချုပ်ရေးအစီအစဉ်အရစောင့်ကြည့်ခံရသူတဦးကိုအရက်ဖက်ခီးသွားလေရင်ပေါ်တယောက်စီးနင်းခွင့်မပြုဘူးလို့ CDC ရဲ့ညွှန်ကြားရေးမှူးတွန်ဖရိုက်ဒင်ကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ
်။အမေရိကန်ပြည်ထောင်စုမှာဒုတိယမြောက်အီဘိုလာရောဂါဝေနာရှင်ဟာရောဂါလက္ခဏာမတွေ့ရမီရက်အနည်းငယ်လို့ကခရီးသွားလာခဲ့တဲ့အတွက်လေကြောင်းသွားလာရေးမှဘေးရန်တည်းရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။CDC လို့ခေါ်တဲ့ American ယောဂါကူးစက်ပြန့်ပွားမှုထိန်းချုပ်ရေးဌာနအကြီးအကဲတွေကတော့ဒီလေရင်နဲ့အတူလိုက်ပါလာတဲ့ခီးတဲ့တွေကိုယောဂါကူးစက်နိုင်တဲ့အန္တရာယ်အလွန်နည်းပါတယ်လို့ပြောပါတယ်။ Ebola ယောဂါဟာယောဂါဖြစ်ပွားနေသူရဲ့ခန္ဓာကိုယ်ကထွက်တဲ့အရေးတွေဥပမာအံဘက်သွေးတွေနဲ့ဓာတ်ရိုက်ထိတွေ့မှသာကူးစက်တာဖြစ်တယ်လို့ဆိုပါတယ်။တုတ်ကွေးလိုမျိုးလေထဲကနေတဆင့်ကူးစက်ပြန့်ပွားတာမျိုးမဟုတ်ဘူးလို့ပြောပါတယ်။အခုလိုယောဂါကူးစက်ဖို့အခြေအနေနေပါတယ်ဆိုပေမဲ့လေရင်ပေါ်မှာလိုက်ပါစီးနင်းလာတဲ့ခီးတဲ့စုစုပေါင်း132ယောက်စလုံးကိုဆက်သွယ်ဖို့စ조사နေတယ်လို့ CDC နဲ့ဒီလေကြောင်းလိုင်းကုမ္ပဏီဖြစ်တဲ့ Frontier ကပြောပါတယ်ဒီသတင်းပတ်အစောပိုင်းကအီဘိုလာယောဂါပိုးကူးစက်ခံရတဲ့ဒုတိယမြောက်လူနာကတော့သူနာပြုဆီယာမတဦးပါသူဟာအော်တိုဘာလ10ရက်နေ့ကအီဘိုလာယောဂါနဲ့တေဆုံသွားသူ Thomas Duncanကိုပြုစုကုသပေးခဲ့တဲ့ Texas Health Presbyterian ဆေးရုံကကျန်းမာရေးဝန်ထမ်းတစ်ယောက်ဖြစ်ပါတယ်။ Liberia ကနေ American ပြည်ထောင်စုကိုရောက်လာတဲ့ Duncan ကိုဆေးရုံမတင်မီရက်အစောပိုင်းလောက်မှာ CDC အကြီးအကဲ Dr. Thomas Frieden ကလေရင်ပေါ်မှာ Ebola ရောဂါကူးစက်မှုအန္တရာယ်မရှိနိုင်ဘူးလို့ပြောဆိုခဲ့ပါတယ်။နောက်ထပ် Ebola ရောဂါကူးစက်ခံရတဲ့ဝေနာရှင်Liberia နိုင်ငံဘွား American နိုင်ငံသား Thomas Swire ကတော့ Liberia ကနေ Nigeria ကိုလေရင်စီးလာချိန်မှာနေထိုင်မကောင်းဖြစ်ခဲ့တယ်လို့ဆိုပေမဲ့သူနဲ့အတူစီးနင်းလိုက်ပါလာတဲ့လေရင်ခီးတဲ့တရားကြောမှာယောဂါပိုးကူးစက်တာမျိုးမရှိခဲ့ပါဘူး အီဘိုလာရောဂါလက္ခဏာဖြစ်နိုင်ခြေရှိတဲ့သူတွေကိုလေးရင်ပေါ်မှာပြန်တန်းခြင်းမပြုဖို့ CDC ကညွှန်ကြားထားပြီးယောဂါဖြစ်တယ်လို့မတင်ကားသူတွေနဲ့ဓာတ်ရိုက်ထိတွေ့မိတယ်ဆိုရင်ယောဂါထိ ंछ ုပ်ရေးညွှန်ကြားချက်တွေနဲ့အတူလိုက်နာဆောင်ရွက်ဖို့ပြောဆိုထားပါတယ်ရှင
်။ဆီးရီးယားနေဆက်မြို့ဖြစ်တဲ့ကိုဘာနီမြို့ကို IS Islamic စစ်သွေးကြွတွေလက်ထဲကျမသွားရအောင်ခုခံနေကြတဲ့ Kurdish တိုက်ခိုက်ရေးသမားတွေကိုစီးရီးယားအကူအညီပေးတဲ့အနေနဲ့အမေရိကန်တိုက်လေယာဉ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေကနေမီခွက်တစ်ခုကိုတင်ပိုက်သွားနိုင်ခြေရှိတယ်ဆိုပြီးတော့သတိပေးမှုတွေလည်းထွက်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေပြုလုပ်တဲ့ရွေချက်ကတော့မြေပြင်မှာရှိတဲ့မြို့ကိုခုခံနေသူတွေအတွက်ပြင်ဆင်ဆောင်ရွက်ဖို့အချိန်ရအောင်လှုပ်ဆောင်ပေးတာဖြစ်တယ်လို့အမေရိကန်ဗိုလ်ချုပ်ကြီး John Allen ကဗိုလ်ထုနေမှာပြောဆိုပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ယာနဲ့ချီရှိတဲ့ IS စစ်သွေးကြွတွေတည်ဆုံးခဲ့တယ်လို့အမေရိကန်စစ်ရေးလေ့လာသူတွေကယုံကြည်ကြပါတယ်။ Kurdish ခုခံတိုက်ခိုက်ရေးသမားတွေဟာ IS စစ်သွေးကြွတွေစခန်းချထားတဲ့နေရာနှစ်ခုကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့လမ်းတွေတော်တော်များများပေါ်ကနေစစ်သွေးကြွတွေကိုဆုတ်ခွာသွားအောင်လုပ်နိုင်ခဲ့တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ Syria လူအခွင့်ရေးအဖွဲ့ကြီးကဗိုလ်ထုနေ့စောစောပိုင်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ IS တွေကမြို့ရဲ့တဝဲလောက်ကိုပြန်ပြီးတော့သိမ်းသွားနိုင်ခဲ့တယ်လို့လည်းဆိုပါတယ်။အမေရိကန်စစ်တပ်ကတော့အင်ကာနီကနေဗိုလ်ထုနေထဲရောက်ချိန်အထိဝေဟင်ကနေတက်ခတ်မှုပေါင်း18ကြိမ်ပြုလုပ်ခဲ့ပြီးဂျီဟတ်အစွန်းရောက်တမားတွေရဲ့အဆောက်အဦ16လုံးကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
ဒီသတင်းပတ်နောက်ပိုင်းအီတလီနိုင်ငံမလန်းမှာဆွေးနွေးပွဲမကျင်းပမီရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းရှေ့ပိုင်းမှာငြိမ်းချမ်းရေးသဘောတူညီချက်ရရှိဖို့ရွေးလန်းတွေကိုယူကရိန်းသမ္မတနဲ့ဆွေးနွေးခဲ့တယ်လို့ရုရှားအစိုးရကထုတ်ပြန်ပါတယ်သမ္မတပက်ထရိုပိုရိုရှန်ကိုနဲ့တယ်လီဖုန်းစကားပြောရမှာနှစ်နိုင်ငံကြားဖြစ်ပွားနေတဲ့တဘာဝဓာငွေပြဿနာအပြင်နှစ်နိုင်ငံနယ်စပ်မှာရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားဖြစ်နေတဲ့ပဋိပက္ခအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီး John Kerry က Paris မှာရုရှားနိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံပြီးယူကရိန်းကနိုင်ငံခြားတပ်တွေရုတ်သိမ်းဖို့အင်ကာနီကတိုက်တွန်းလိုက်ပါတယ်။ကြာတာပရင်းနဲ့ဒီတောက်ကြနေတို့မှာဥရောပနဲ့အာရှခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံမတိုင်ခင်မစ္စတာပူတင်ကယူကရိန်းနယ်စပ်အနီးကရုရှားတပ်သား18,000ရုပ်သိမ်းပေးဖို့အမိန့်ပေးခဲ့ပါတယ်ရှင
်ဘီအိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ไลโดมีตา40กิโลเฮิรตซ์4433ไลโดมีตา48กิโลเฮิรตซ์6785เนี่ยดุติยานายวัดมาไลแลมีตา190กิโลเฮิรตซ์7905รูก็นี่ชုံเล่นไปနေပါတယ်ရှင
် VOA American Tan Myanmar ဘိုင်းအစီအစဉ်ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြေယာပိုင်ဆိုင်မှုအခွင့်အရေးလှုပ်ရှားမှုတွေအဖမ်းခံခဲ့ရတဲ့ဘကတာမြအဖွဲ့ချုပ်အဖွဲ့ဝင်မက်ဖြူနင်းထွေးကိုရင်းမာပင်ခရိုင်တရားရုံးကနေမနေ့ကတရားရှင်ပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။ကျောက်ဘရောင်းတောင်စီဒီခါမှာခင်ဗျာလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုဥပိုင်ကုမ္ပဏီနဲ့အတူတွဲပြီးတော့လုပ်နေတဲ့တရုတ်ပိုင်ဝမ်ဘောင်ကုမ္ပဏီကတရုတ်လုပ်သမား2ဦးကိုပြီးခဲ့တဲ့မေလတုန်းကပြန်ပြီးဆွဲခဲ့တယ်ဆိုပြီးပုံမှန်364မြင်းဆောင်68နဲ့ဆလင်းကြီးရက်စကန်ကနေစက်တင်ဘာလလယ်ပိုင်းမှာဖမ်းဆီးသွားပြီးတော့မုံရွာအချင်းတောင်မှာသူမကိုထိန်းသိမ်းထားခဲ့တာပါ။မနေ့ကရုံးချင်းမှာတရားလိုဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်ဘက်ကနေအမှုကိုပြန်ပြီးတော့ရုတ်သိမ်းသွားခဲ့တာကြောင့်ပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့ဖြူနှင်းထွေးရဲ့အကျိုးဆောင်ဖြစ်တဲ့ရှေ့နေဦးသိမ်းတန်းဦးက VOA ကိုပြောပါတယ်တရုတ်မြန်မာချစ်ကြည်ရေးကိုမထိခိုက်စေလိုတဲ့အချက်အပါဝင်အချက်၄ချက်ကြောင့်အခုလိုအမှုကိုပြန်လည်ပြီးတော့ရုတ်သိမ်းပေးလိုက်တာဖြစ်တဲ့ကြောင့်ဥပိုင်ကိုယ်စားလှယ်ကတရားရုံးကိုရှောက်ထားခဲ့တယ်လို့သိရပါတယ်တရုတ်အလုပ်သမား2ဦးကိုပြန်ပြီးဆွဲမှုမှာမက်ဖြူနှင်းထွေးနဲ့အတူပါဝင်ပတ်သက်တယ်လို့စွပ်စွဲခံခဲ့ရတဲ့တခြားဒေသခံ5ဦးကိုတော့ချေအေးပေးပြီးတရားမဆွဲခဲ့ပါဘူးဒါပေမဲ့မက်ဖြူနှင်းထွေးကိုတော့အခင်းဖြစ်ပြီး9လလောက်အကြာမှာဖမ်းဆီးဆွပြီးတော့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်သူ့ကိုဖမ်းထားတဲ့အတွက်ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကနေပြစ်တင်ဝေဖန်မှုတွေရှိခဲ့ပါတယ်ခင်ဗျာ
ဟောင်ကောင်မှာဒီမိုကရေစီရေးထောက်ခံဆန္ဒပြသူတဦးဖြစ်တဲ့ကန်ဆန်းကသူရခဲ့တဲ့ဒဏ်ရာဒဏ်ချက်တွေကိုပြပြီးဗုဒ္ဓဘုနေ့ကသူ့ကိုရဲတွေကဝိုင်းဝန်းရိုက်နှက်ခဲ့တာဖြစ်တယ်လို့သတင်းတောက်တွေကအတည်ပြုပြောဆိုပါရတယ်။သူ့မျက်နှာနဲ့ရင်ဘတ်ပေါ်ကပုံးပယ်ဒဏ်ရာတွေကိုပြပြီးတုံလောက်6ချားပွဲဖြစ်ရတဲ့အတွက်ဥပဒေကြောင်းအရတရားစွဲနိုင်ဖို့ကြိုးစားနေတယ်လို့ကန်ဆန်းကပြောပါရတယ်။အကာအကွယ်တစ်ခုမှမရှိတဲ့သူ့ကိုရဲအရာရှိတွေကရဲရဲဆက်ဆက်ကန်ကြောက်ရိုက်နှက်ထိုးချိန်နေတာတွေကိုဟောင်ကောင်ရုပ်တံတွေကနေထုတ်လွှင့်ပြသခဲ့တယ်လို့လည်းသူကပြောပါရတယ်။ဟောင်ကောင်အစိုးရဌာနချုပ်စာအုပ်နာက အဓိကလမ်းမကိုပိတ်ဆို့ဆန္ဒပြနေတဲ့ဒီဆန္ဒပြသမားတွေကိုရဲတွေကရှင်းလင်းဖို့စ조사ချိန်မှာအခုလိုရိုင်းနှက်မှုဖြစ်ခဲ့တာပါဟောင်ကောင်ခြေဆိုင် TVB ရုပ်သံသတင်းဌာနကထုတ်လွှင့်ပြသခဲ့တဲ့ဗီဒီယိုမှတ်တမ်းအရအရက်ဝတ်ရဲရရှိ6ဦးဟာကန်ဆန်းကိုမှောင်နေတဲ့အဆောက်အဦဂိတ်ဝင်ဝါကိုဆွဲထုတ်ပြီးတော့၄မိနစ်လောက်အချိန်များစွာကန်ကြောက်ထိုးနှက်ခဲ့ကြပါတယ်ရှင်
အော်တိုဘလတ်စချိုင်းနေနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဆမ်မိုဝီနဲ့မက်အင်ဂျင်နီတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်နိုင်ငံရဲ့သဘာဝတည်ရန်ဇာတအရေးအမြစ်တွေဟာအရေးကြီးတဲ့ခံကဏ္ဍကပါဝင်တဲ့အတွက်ပြုပြင်ပြောင်းလဲဖော်ဆောင်နေတဲ့မြန်မာအစိုးရအနေနဲ့ဒီတည်ရန်ဇာတတူးဖော်ရေးလုပ်ငန်းတွေမှာထင်သာမြင်သာရှိပြီးတာဝန်ခံတတ်ဖို့လာမယ့်နိုဝင်ဘာလမှာသမ္မတဥဘာမာမြန်မာနိုင်ငံကိုတောက်ရောက်တဲ့အခါမြန်မာအစိုးရကိုဖိအားပေးဖို့အမေရိကန်အောက်လွှတ်တော်အမတ်16ဦးကအော်တိုဘာလ14ရက်နေ့မှာတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးပါမယ်ခင်ဗျာ
EADI ဗုတ်ဖွဲ့ဝင်တွေရဲ့28ကြိမ်မြောက်အစည်းအဝေးကိုနေပြည်တော်မှာအော်တိုဘာလ14ရက်နေ့ကစပြီးနှစ်ရက်ကြာကျင်းပနေချိန်မှာပဲလွှတ်တော်အမတ်စတီဗ်ချာဘော့ဦးဆောင်တဲ့အောက်လွှတ်တော်အမတ်16ဦးကနိုဝင်ဘာလထဲမှာမြန်မာနိုင်ငံကိုတောက်ရောက်ဖို့အစီအစဉ်နေတဲ့အမေရိကန်သမ္မတဘဲရက်အိုဘားမားစီကိုအော်တိုဘာလ14ရက်နေ့အင်္ဂါနေ့မှာသတိပေးစာတစ်စောင်ရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။တင်ရန်စာတပေါ်မြတဲ့မြန်မာနိုင်ငံဟာအာရှဒေသမှာအရင်ကကျွဲဝခဲ့ပေမဲ့စစ်ဆေးကနှစ်ပေါင်း90လောက်အုပ်ချုပ်ခဲ့ပြီးအာဂတိလိုက်စားမှုမျိုးစုံနဲ့ရှင်းရင်းနေစေကြရမို့အခုအပြောင်းလဲတွေလှုပ်လာချိန်မှာအရင်တုန်းကပုံစံမျိုးတွေပြောင်းအောင်လုပ်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတရားစတာကရရှိတဲ့အကျိုးမြတ်ကိုပြည်သူတွေခံစားနိုင်အောင်လုပ်ပေးဖို့လိုအပ်တာမို့အမေရိကန်အစိုးရကမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးရမှာဒီတရားစတာတူဖို့ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိလာအောင်မြန်မာအစိုးရကိုတိုက်တွန်းပေးဖို့လွှတ်တော်အမတ်တွေကတင်ပြထားတာဖြစ်ပါတယ်။ရေနံသဘာဝတန်ခွေနဲ့တပ်တူတူဖို့ရေးလုပ်ငန်းတွေမှာကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုနဲ့ contract စာချုပ်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစံနှုန်းတိုင်းဖွင့်လင်းမြင်သာမှုရှိအောင်လှုံ့ဆော်မှုကတိပေးခဲ့တဲ့အတွက် EITI က2014ခုနှစ်ဇူလိုင်လမှာမြန်မာနိုင်ငံကိုအဖွဲ့ဝင်အောင်ဖြစ်နေလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့တစ်လအကြာမှာပဲမြန်မာအစိုးရရေးထိုးခဲ့တဲ့ contract စာချုပ်တွေနဲ့ပတ်သက်ပြီးလျှို့ဝှက်ထားဆဲဖြစ်တာတွေ့ရတယ်လို့လူစုသဘောထားကိုအလေးမထားတာတွေ့ရတဲ့အတွက်အခုလိုတိုက်တွန်းရတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ American လွှတ်တော်အမတ်တွေအနေနဲ့မြန်မာစိုးရဲ့ပြုပြင်ပြောင်းလဲလှုပ်ဆောင်မှုဂရီအတိုင်းမလုပ်တာတွေအတွက်စိုးရိမ်မှုတွေရှိနေတယ်လို့ American နိုင်ငံကမြန်မာရေးဆောင်ရွက်နေတဲ့ US Campaign for Burma အဖွဲ့ဥက္ကဋ္ဌ Jennifer Gulley ကပြောပါတယ်
။ The country the Burmese government made sort of certain pledges or promises if you will about different levels of transparency.
အဖွဲ့ဝင်အောင်နိုင်ငံတနိုင်ငံဖြစ်လာဖို့အတွက်မြန်မာအစိုးရကပွင့်လင်းမြင်သာမှုရှိအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေပေးခဲ့ပါတယ်။ပွင့်လင်းမြင်သာမှုအဆင့်အမျိုးမျိုးရှိတဲ့တဲကအကြီးမားဆုံးပြဿနာတစ်ခုဖြစ်နေတာကမြန်မာအစိုးရကရေးဆွဲပြီးတော့ရေနံနဲ့သဘာဝတန်ခွေလုပ်ွက်တွေအတွက်ကုမ္ပဏီတွေနဲ့လက်မှတ်ရေးထိုးတဲ့ contract စာချုပ်တွေပါတကယ်လည်းစိုးရင်စီတာကမြန်မာအစိုးရဘက်ကနေပြီးတော့ကတိတွေပေးထားပေမဲ့လည်း contract စာချုပ်ကစပြီးတော့ရောင်းချတဲ့အထိမြန်မာနိုင်ငံရဲ့သဘာဝတည်ရန်ဇာတာတွေထုတ်ယူမှုလုပ်ငန်းစဉ်အဆင့်ဆင့်တွေအခုထိကိုပွင့်ပွင့်လင်းလင်းနဲ့ပြည်သူသိသာလာအောင်လို့လုပ်တာမျိုးမရှိသေးပါဘူး
မြန်မာစိုးရကပွင့်လင်းမြင်သာမှုရှိလာအောင်လုပ်မယ်လို့ဂရီတွေအထက်တက်ပေးခဲ့ပေမဲ့ဒီဂရီတွေကိုတည်အောင်လုပ်မပေးခဲ့တယ်လို့အသုံးရှိဘတ်ဂျက်တွေနဲ့ပတ်သက်ပြီးပြည်သူဝန်ဆောင်မှုတချို့အတွက်ပွင့်လင်းလာတာမျိုးရှိပေမဲ့စစ်အသုံးရှိနဲ့ရေနံနဲ့တဘာဝဒဏ်ဝိကရတဲ့ဝင်ငွေအတိအကျကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုတာမျိုးမရှိဘူးလို့ဝေဖန်ပါတယ်။ American သမ္မတ Barack Obama အနေနဲ့မြန်မာနိုင်ငံကိုတွားရောက်ဆင်မှာမြန်မာစိုးရဘက်ကတာဝန်ယူမှုရှိတဲ့အနေနဲ့မူဝါဒတွေစီမင်းစည်းကမ်းနဲ့ဤဥပဒေတွေပြုပြင်ပြောင်းလဲလာအောင်ပွင့်လင်းမြင်သာမှုရှိလာအောင်လှုံ့ဆော်မှုတိုက်တွန်းတင်တယ်လို့တမတွေရဲ့စာမတင်ပြထားတဲ့အတိုင်းတမရဥပမာလှုပ်ဆောင်တဲ့ ਨੇ လို့လည်းပြောပါတယ
် The US and Burmese governments formed what's called the US Myanmar Extractive Industries Transparency Initiative and what they did with that was sort of the US government did marry itself
American မြန်မာအစိုးရတို့ဟာ American မြန်မာတဘာဝတည်ရန်ဇာတာများထောက်ယူပြီးပွင့်လင်းမြင်သာမှုအဖွဲ့ကိုဖွဲ့ခဲ့ပါတယ် American အစိုးရကမြန်မာနိုင်ငံကိုမဟာမိတ်ဖြစ်နေလက်တွဲနိုင်မှုတည်ရန်ဇာတာထောက်ယူရေးလုပ်ငန်းတွေမှာမြန်မာနိုင်ငံဘက်ကနေပြီးတော့ဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုဒီအဖွဲ့ကလှုပ်ဆောင်တာပါမြန်မာနိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ဒီရေနံနဲ့သဘာဝတန်ခွေလုပ်ငန်းမှာပွင့်လင်းမြင်သာမှုရှိဖို့သမ္မတအိုဘားမားအနေနဲ့အလေးနဲ့အခရုစိုက်ဖို့လိုပါတယ်ဒီလိုမျိုးပွင့်ပွင့်လင်းလင်းဖြစ်လာအောင်လို့မလုပ်နိုင်အောင်ဆိုရင်တော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြိုးပမ်းမှုအတွေထိခိုက်စေမှာမလို့ဒါကိုအဓိကလှုံ့ဆော်မှုတိုက်တွန်းရပါလိမ့်မယ်
မြန်မာနိုင်ငံက EIDA အဖွဲ့ဝင်ဖြစ်စေဖို့အတွက်2016ခုနှစ် January လ2ရက်နေ့မှာလိုအပ်ချက်တွေကိုပြည့်မြည်အောင်လှုပ်ဆောင်ထားတဲ့အစီရင်ခံစာကိုတင်သွင်းရမှာဖြစ်ပြီးတကယ်လို့မတင်သွင်းနိုင်ရင်အဖွဲ့ဝင်လောင်းအဖြစ်ကနေဆိုင်းငံ့တာကိုခံရနိုင်ပါတယ်။2015ခုနှစ် July လ1ရက်နေ့မှာတော့နှစ်ပတ်လည်လှုပ်ဆောင်မှုအစီရင်ခံစာကိုတင်သွင်းရမှာဖြစ်ပါတယ်။ October လ16ရက်နေ့မှာမြန်မာသင်ရန်စာသားများတူးဖော်မှုပွင့်လင်းမြင်သာမှုအဖွဲ့ကနေပြည်တော်မှာပဲအစည်းအဝေးတက်ကိုကျင်းပပြီးမြန်မာနိုင်ငံဘက်ကပြုပြင်ပြောင်းလဲနေမှုတွေနဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေကိုတင်ပြမှာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံကောတောင်ကျွန်းမှာဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်မှုအတွက်ဆွတ်ဆွဲခံရသူနှစ်ဦးကိုအင်ကာနီကကော့စမီတရားရုံးမှာရုံးထုတ်ပြီးတရားခံဖြစ်ဆွတ်ဆွဲခံရသူနှစ်ဦးနဲ့အစိုးရတပ်သား၃ဦးကိုတပ်တေခံချက်အဖြစ်တရားသူကြီးရှေ့မှောက်ဆစ်ဆေးရမှာအပြန်အလှန်မေးမြန်းခွင့်ရခဲ့ပြီးကျူးလွန်တဲ့အခြေအနေဖြစ်ပေါ်စေတဲ့ထောက်ထားတွေကိုတင်ပြနိုင်ခြင်းမရှိဘူးလို့မြန်မာတန်ရုံးဘက်ကလိုက်ပါဆောင်ရတဲ့ရှင်းလင်းတွေကဆိုပါတယ်ဗုဒ္ဓဦးနေ့မှာတော့အဓိကတပ်သားဖြစ်ထိန်းသိမ်းခံထားရတဲ့မောင်မောင်ကိုထိန်းသိမ်းရာကနေပြန်လွှတ်ပေးလိုက်ပါတယ်ဒီအကြောင်းကိုထိုင်းချေဆိုင် VOA သတင်းတောက်မဲအီမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုတွေအတွင်းမြန်မာနိုင်ငံကရွှေ့ပြောင်းလူသမားတွေဖြစ်တဲ့ရခိုင်လူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကတရားခဏနေအဖြစ်ဆွတ်ဆွဲပြီးကော့စမွေအချင်းထောင်မှာထိန်းသိမ်းထားခဲ့ပါတယ်။အောက်တိုဘာလ14ရက်နေ့မနေ့ကနေည9နာရီခွဲအထိကော့စမွေတရားရုံးမှာအမှုတွေနဲ့ပတ်သက်လို့တရားသူကြီးရှေ့မှာတက်တဲ့အဖြစ်စစ်ဆေးချိန်မြန်မာနိုင်ငံဘက်ကရှေ့နေတယ်လဲအပြန်အလှန်မေးခွန်းတွေမေးမြန်းခွင့်ရခဲ့ပါတယ်။ရှေ့နေတွေရဲ့မေးမြန်းချက်အရအစိုးရတပ်တွေ၃ဦးစလုံးဟာတရားခဏနေအဖြစ်ဆွတ်ဆွဲခံရသူတွေအတွက်ခိုင်မာတဲ့တပ်တွေမပြနိုင်ခဲ့ဘူးဆိုပြီးမြန်မာနိုင်ငံဘက်ကရှေ့နေဖြစ်သူဦးအောင်မျိုးတန်းကဆိုပါတယ်
။မောင်မောင်ရဲ့အခုလင်းလင်းစော်ရဲ့ညီညီစော်ရဲ့၃ယောက်ကအခုအစိုးရတပ်တွေပါ။ကျွန်တော်တို့ဒီတုံးတရရတာတော့၃ဦးစလုံးထွက်ချက်ကအခုတရားခဏလို့ဆွတ်ဆွဲခံရသေးတဲ့စော်လင်းနဲ့ဝင်းစော်ထုံးတို့နဲ့ပတ်သက်လို့ဘာမှညှိဆုံးတာတော့မရှိဘူးလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကလေးတွေလူတတ်မှုနဲ့ပတ်သက်လို့ကျူးလွန်ပါတယ်ဆိုတာကိုသိတာမြင်တာကိုထပ်ဆိုတာတခုမှမရှိပါဘူး။ကျွန်တော်တို့ဘက်ကလည်းဒီရှေ့နေလေးယောက်ပါလာတာအားနဲ့ပတ်သက်လို့ correct question ပေါ့။ပြန်လည်မေးခွန်းနဲ့မေးလို့ရပါတယ်၊သိလို့ရပါတယ်။လိလာတော့တရားသူကြီးလည်းကျွန်တော်ထင်ပါတယ်ဟိုပေါ့မြတ်မြတ်တရားဆင့်မဲ့တဘောတော့ရှိပါတယ်။ဘာဖြစ်ဆိုတော့အမှုမှာဒီပရမတ်သောအစိုးရရှေ့နေကစစ်တဲ့အချိန်မှလည်းလူဝတ်ချက်တွေကိုပဲမီးသွားဖို့သဘောမျိုးတော့ပြောပါတယ်။ဒီဘက်ကပြန်ပြီးတဲ့ခါမှာလူဝတ်ချက်ကိုအဓိကချက်တွေပဲမီးဖို့ဆိုတဲ့သဘောမျိုးအမှုနဲ့ပတ်သက်တော့ဒါတွေပဲပြောပါတယ်
။ထိုင်းနဲ့မြန်မာရှေ့နေလေးဦးဟာတရားခဏနေဖြစ်ဆွတ်ဆွဲခံရသူတွေဘက်ကလိုက်ပါဆောင်ရွက်ကြမှာပါ။အချင်းကြနေတဲ့လူငယ်နှစ်ဦးကိုအင်္ဂါနေ့မှာတွေ့ဆုံချိန်မှာတော့ပထမတစ်ချိန်တွေ့ဆုံတာတဲ့အခြေအနေကောင်းမွန်ပြီးအမှန်တိုင်းထွက်ဆိုမဲ့အကြောင်းတွေကိုပြောပြခဲ့တယ်လို့မြမတန်ယုံကတာဝန်ပေးအပ်ထားတဲ့အလုသမားရေးလှုပ်ဆောင်သူဦးကျော်တောင်းကလည်းဆိုပါတယ
်ဒီကလေးတွေဟာအရင်ပတ်တော့ကပုံစံမျိုးနဲ့မတူတော့ဘဲနဲ့ကျွန်တော်တို့စကားပြောခွင့်ရတဲ့အခါမှာအမှန်တိုင်းပဲပြောပါတော့မယ်ကျွန်တော်တို့အားလုံးပဲပြောတော့မယ်ဆိုပြီးတော့အားရှိသွားတာလည်းပဲအမှုမှန်ပေါ်ပေါက်ဖို့အတွက်တော်တော်ကြီးကိုအရှင်နေကောင်းသွားတယ်လို့ပြောချင်တယ်
။ထိုင်ရနာပိုင်းနေကအထက်ကတက်တည်အဖြစ်ထိမ့်သိမ်းထားတဲ့မောင်မောင်ကိုလည်းဗုဒ္ဓဘုန်းနဲ့မှပြန်လွတ်ပေးခဲ့ပြီးထိမ့်သိမ်းမှုတွေအတွင်းမှာသူနဲ့သူ့တငယ်ချင်းတွေဟာထိတ်လန့်စရာအဖြစ်တွေကိုကြုံခဲ့ရတယ်ဆိုပြီးမောင်မောင်ကတော့ဆိုပါတယ်
။ဖန်လာညမေးတော့ပလက်လေးရောက်ဟိုလက်ရောတယောက်တစ်ဖက်ခေါင်းကိုဖိထားခြေတော်တယောက်တစ်ဖက်နန်းလာအောင်နော်။ဒီမှာလေပါအရေးတွေပါခေါ်သွားတယ်လို့အရေးအဲ့ဆိုဘာသာပြန်လို့ကျွန်တော်ကလည်းပြောရအောင်နော်ကျွန်တော်တိုက်ရင်လည်းသိမယ်လို့ကျွန်တော်ဒီလောက်ပဲသိရအောင်နော်အဲနောက်ထပ်လည်းမေးလိုက်နေဒီစကားပဲပြောရအောင်လေတခါလက်ကြောက်ပေါ့နော်အဲမျက်နှာကိုပေါ်ပေါ်ပက်ပြီးခွာတနေ့မှကျွန်တော်မှန်းမိတာတနေ့မှမျက်နှာကိုပေါ်ပေါ်ပက်ထားပြီးအဲ့အခန်းထဲမှာကျွန်တော်စင်မင်းစံဝန်းကျင်လောက်ဒီမျက်နှာကိုပက်ထားပြီးလက်ထက်ကနောက်ပြန်ခဲတာကျွန်တော်မှတက်ချလို့တော့မရဘူးကျွန်တော်အဲ့ဘာသာပြန်ကိုစကားအဆုံးပြောပြီးတော့ဘလို့ပြောထားရပါတော့ကျွန်တော်ဘေရှင်ပဲလာမယ်မယ်ဒီစကားပဲထွက်လာမယ်ဒီတော့ပဲသိရပါတော့လူတယောက်မှာအဓိကစိတ်ချင်းကျမောတာတော်ဟိုဟာခရောင်းမှုရှိရပါတော့အဲကြောင့်ဘလို့ကိုယ့်ကိုဘလို့တခါလေကြာကိုယ့်ကိုတက်ပြစ်ရှင်တဲ့စိတ်ပေါက်လာတယ်ဒါပေမဲ့တကယ်လည်းစဉ်းစားကြည့်လိုက်ကိုယ့်ကဘာပြင်းမရှိတဲ့လူတယောက်ဆိုဇော်လဲဆိုတဲ့ကောင်နဲ့ကျွန်တော်နဲ့ခဏလေးဆုံတဲ့ခါကျရင် तू ကပြောတော့ရပါတော့ဒီသူ့မှာရန်ဖက်ကိုထောင်းတာအကောင်ကအဲ့ဆက်ပြီးသူရိုက်တယ်လို့ပြောရပါမယ်နော်ကျွန်တော်ကိုပြောတာဇော်လဲဆိုတဲ့လူကအကောင်ကအဲ့ဆက်ပြီးငါ့ကိုရိုက်တယ်မောင်မောင်နဲ့မင်းဟွာဗောနော်ငါ့ကိုမနေရိုက်ချင်ဘူးဗောနော်မင်းကိုရိုက်လာတယ်အေးငါ့ကိုတော့မင်းလောက်တော့မပြောဘူးဟွာငါ့ကိုတော့နေဖို့ရိုက်တယ်ငါစားကလေးကငါစကားကိုဒီလိုမျိုးဟွာပုံမှန်ပဲပြောထားတာဗောအခုချိန်ထိနောက်ထပ်လည်းကျွန်တော်ဒီမှာထပ်ပြီးအသေးရမှာမဟုတ်ဘူးဗောနော်အဲ့လိုပြောထားတယ်သူ
ကိုစမွေတရားရုံးကတရားသူကြီးကတော့ဒီအမှုကို၃လအတွင်းအပြီးစစ်ဆေးမှာဖြစ်ကြောင်းအင်္ဂါနေ့မှာရှေ့နေတွေကိုပြောပြခဲ့တယ်လို့ဆိုပါတယ်မကြခင်မှာတော့တရားခဏနေဖြစ်ဆွတ်ဆွဲခံရသူတွေရဲ့မိသားစုဝင်တွေလည်း ထိုင်းနိုင်ငံကိုရောက်ရှိလာတော့မှာဖြစ်ပါတယ်။အခုအစိုးရတပ်သေးတွေအဖြစ်ထွက်ဆိုထားတဲ့လူငယ်သုံးဦးရဲ့လုံခြုံရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတပ်ရုံးကနေတာဝန်ယူပေးထားမှာဖြစ်တယ်လို့တရားခဏနေအဖြစ်ဆွတ်ဆွဲခံရသူလူငယ်နှစ်ဦးရဲ့မိသားစုတွေရောက်ရှိလာခဲ့ရင်လည်းလုံခြုံရေးနဲ့နေထိုင်ရေးအတွက်တာဝန်ယူထားမှာဖြစ်တယ်ဆိုပြီးမြန်မာတပ်ရုံးကတာဝန်ပေးထားတဲ့ကိုယ်စားလှယ်အဖွဲ့ကပြောဆိုခဲ့ပါတယ်ရှင်။
စက်တင်ဘာလထဲမှာဖမ်းဆီးခံရပြီးမုံရထောင်မှာချုပ်နှောင်ခံထားရတဲ့ဘာဂတများအဖွဲ့ချုပ်ဝင်မက်ဖြူနင်းထွေးကိုရင်းမာပင်ခရင်တရားရုံးကမနေ့ကပြန်လွှတ်ပေးလိုက်ပါတယ်။အခုလိုလွတ်မြောက်လာတဲ့မက်ဖြူနင်းထွေးကိုမက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားရမှာသူကအခုလိုစပြောပါတယ်။ည
ီမတို့မနေ့ကတရားရုံးကလွတ်ပြတာကဒီတရားလိုဥလားဆိုင်တော့တရားလိုဥလားဆိုင်ကနေပြီးပါသူကဒီ28ရက်5လရုံးကသူတို့ဒီရုံးတင်ပြီးတော့စစ်ဆေးရဲ့ဒီဒေတာကန်5ရောက်ပေါ့ဒေတာကန်5ရောက်ကိုလည်းရုံးတင်စစ်ဆေးပြီးတော့စီအေးလိုက်တဲ့အတွက်ညီမရဲ့အမှုကိုလည်းဆက်ပြီးတော့သူတို့ဟိုစွဲချက်မတင်မြင်တော့ဘောအဲ့တော့လေသူတို့ကြည်အေးမယ်ဆိုပြီးတော့လည်းပြောပြီးတော့ပဲစီးလိုက်တာမှအမှုကိုပိတ်သိမ်းပြီးလိုက်တာ
အဲ့တော့ဒီတရုတ်အလုပ်သမားနှစ်ဦးကိုပြန်ပေးဆွဲတယ်ဆိုတော့ဒီလိုစွဆွဲချက်နဲ့ဖမ်းဆီးခံရတဲ့အခြေအနေပေါ့နော်ရှင်းပြပေးပါအောင်ရှင
်သူတို့ဥပိုင်လေဝါမမကသူတို့စွဆွဲတာကြတော့ဒီပေါ့ဒီတရုတ်ယောက်ကိုစပြီးတော့ဒီတင်ရခေါ်ထားလို့ပေါ့သူတို့ကတော့ဒီပြန်ပေးဆွဲဆိုတဲ့ပုံစံမျိုးနဲ့တော့သူကစွဆွဲရအမေညီမပြောချင်တာကတော့ဒီတရုတ်ယောက်ကိုညီမတို့ခေါ်ထားရဲဆိုတာကလည်းဒါသူတို့ဘက်ကဥပိုင်ရဲ့ဝါမောင်ဘက်ကစစ်ဆုံးရှင်တိုင်းကိုခေါ်ရဲလေညီမတို့ဒီစပြီးတော့အခင်းဖြစ်တာ18ရက်နေ့9နာရီခွဲပေါ့9နာရီခွဲဖြစ်တာဒီ10ရက်ရွာစတင်ရောက်အရှိမသူဒီတရုတ်ယောက်ကရောဒီလုံးဝယူထားခြင်းမရှိတဲ့ဒီလေယာဉ်မျိုးပေါ့10ရက်ရွာလေယာဉ်မျိုးကိုသူကမေးလာတိုင်းနဲ့ဆက်စည်းဝလာခဲ့တယ်ပေါ့အဲ့တော့ဒီကားကြံနေရတားတယ်တားပြီးတော့ခါကြမဥပိုင်ရဲ့ဝါမောင်ဘက်ကတာဝန်အရှိဆုံးသူကိုတွေ့ကျင်လဲဆိုပြီးဖုံးသက်ပြီးတော့ခေါ်ခိုင်းတယ်ပေါ့အဲ့လေသူတို့ဒီတရုတ်ယောက်ကလည်းသူကခေါ်ပြီးမယ်လာမယ်ဆိုပြီးတော့ပြောပြီးတော့သူစောင့်ရင်းစောင့်နေညနေပိုင်းရောက်သွားတယ်။ညနေပိုင်းရောက်တော့လည်းတကယ်တာဝန်ရှိတဲ့ဥပိုင်ဘက်ဝါမောင်ဘက်ကတာဝန်ရှိတဲ့သူတွေမလာဘဲနဲ့ဟိုအုတ်ချုပ်ရင်မူအဆင့်လောက်ပဲလာပြီးတော့သူတို့ဘက်ကလည်းဘာမှပြေလည်အောင်ဖြေရှင်းမပေးဘူး။သူတို့ဘက်ကအထက်ကိုပဲတင်ပြပေးပါမယ်ပြောပြီးတော့ချင်းချောက်တဲ့ပုံစံမျိုးကြီးပြောတော့ခါတဲ့အချိန်လေးတင်းမှပြီးတော့ဒီလိုခေါ်ထားတဲ့အဆင့်ဒီရောက်သွားတာပေါ့။ဒီညတော့လည်းသူတို့ဘက်ကဒီဝါမောင်ဥပိုင်ဘက်ကဒီအကျန်းမဖတ်ဘူးပြောပြီးတော့ညပိုင်းမှာသူတို့ဒီတနက်တွေနဲ့ညည်ရုံနေနဲ့ပြစ်ပြီးတော့အကျန်းဖတ်တဲ့အတွက်ဒီနည်းနည်းစစ်မပြေဖြစ်သွားတော့အဲ့တော့သူကတော့ဒီတရုံရောက်ကိုခေါ်ရတဲ့သူတို့ဘက်ကတော့ပြန်ပေးဆွဲရဆိုပြီးတော့ပဲညီမတို့ဒီဆွဲချက်နဲ့တင်လိုက်တာမှ
ဟုတ်ကဲ့ညီမတို့ចောင်းသူတယောက်နေနေပေါ့နော်ဒီလက်ပတောင်းဒီလက်သမားတွေရဲ့အခြေအနေပတ်သက်လာတဲ့အကြောင်းရင်းလည်းပြောပြပါအောင်ရှင
်ညီမတို့ဒီចောင်းသူဆိုတာလေဒီပြည်သူနဲ့ညီမတို့ကစပါးရရက်ပြားလေညီမတို့ဘာကတာဆိုတာလေအဲ့တော့ခါကြတော့ဒီညီမတို့တောင်းသူလက်သမားဒီလိုဒီမှာတို့ဒီအလုတ်သမားတွေတောင်းသူလက်သမားတွေရဲ့အရေးကလည်းညီမတို့ဒီတောင်းသူတောင်းသားတွေရဲ့ပေါ့နော်အရေးလည်းပေါ့ညီမတို့ဒီဘာကတာတောင်းသားဆိုတာလည်းဒီတောင်းသားကိစ္စတစ်ခုပဲညီမတို့လုံးလို့မရဘူးညီမတို့ဘာကတာခက်အဆက်ဆက်ကလည်းဒီညီမတို့တောင်းသားအရေးပဲလုပ်ခဲ့တာမဟုတ်ဘူးလေအော်ဟာလည်းညီမတို့ဒီတောင်းသူလက်သမားတွေရဲ့သာသမီတွေတကယ်အလုတ်သမားတွေရဲ့သာသမီတွေပေါ့နော်သူတို့တွေရဲ့တောင်းကလေးသမားတွေအလုတ်သမားတွေအဆင်မပြေဘူးဆိုရင်သူတို့သာသမီတွေရဲ့တောင်းထားဖို့ကလည်းအဆင်မပြေဘူးလေအဲ့တော့ညီမတို့ဒီတောင်းသူလက်သမားကိစ္စတို့လေအလုပ်သမားကိစ္စကညီမကပါဝင်ပြီးတော့ပတ်သက်ဖြစ်တာပေါ့ပြည်သူဖိနှိပ်တဲ့ကိစ္စတွေမှာညီမတို့ဥပပါဝင်ဖြစ်တယ်လေညီမပြောပြမှာ
အခုလို့ပေါ့နော်ညီမကိုဒီအာနာပိုင်တွေဘက်ကနေပြီးတော့လာရောက်ဖမ်းဆီးခဲ့တဲ့အချိန်ပေါ့နော်ထောင်ထဲမှာနေထိုင်ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပြောပြပါအောင်ရှင
်ထောင်ထဲမှာနေရတဲ့ပုံစံကတော့ဘယ်လိုမျိုးအရင်ကြီးမလွတ်လပ်ဘူးဒီဆက်ဆက်ထားခြင်းတော့သူကညီမလေးကိုဒီပေါ့နော်တခြားလူအချုပ်ကြီးနဲ့လေအလူပေါ့တခြားအချုပ်ကြတဲ့တွေနဲ့ဒီဟာပေါ့အဲ့တော့ညီမမင်းနိုင်ဝိပါပြောရပေါ့အဲ့ကြပါသူတိုက်ခဲကိုရွှေ့ပေးရမယ်ပြီးတော့ခါကြတော့ညီမကိုအဲ့လိုပုံစံထိုင်တဲ့ပုံစံမျိုးကြီးအဲ့လိုမျိုးလှုပ်ခိုင်းတာအစာပိုင်းတော့သူကတော့နည်းနည်းအဲ့လိုမျိုးပြက်တာပေါ့နောက်ပိုင်းကျမှညီမကမလုံးနိုင်ဘူးဒါပဲအဲ့လိုမျိုးပြောတယ်ပြီးတော့ခါကြတော့ညီမတို့ဒီငါလေးကတောင်းလို့ဖြစ်တဲ့အတွက်အဲ့လိုအင်္ဂလိပ်စာတွေပါတယ်ပေါ့နော်အဲ့လိုစာတွေပါတယ်လှုပ်ချင်လဲဆိုတော့အဲ့လိုညီမလေးကအာအုပ်တူပါလို့ဘောပဲလို့တော့တောင်းတော့ခါကြရင်လည်းအဲ့လိုမျိုးရအောင်ပြီးတော့ခါကြတော့ညီမတို့ချင်းအောင်ဝင်မရှိဘူးပေါ့အဲ့လိုမျိုး
အခုနောက်ဆုံးအနေနဲ့ပေါ့နော်ညီမအခုလိုလွတ်မြောက်လာတဲ့နောက်မှာရှေ့ဆက်ဘာများလုပ်ဖို့ရှိပါလဲရှင
်။အော်ညီမရှေ့ဆက်ပြီးတော့ဒီမီဒီယာဖွဲ့စည်းဖြစ်တဲ့ဘာသာရနဲ့လည်းပေါ့နော်ညီမအများကြီးအလုပ်တွေဒီပြဲသွားလုပ်ဖို့ရှိပြီးတော့ဒီညီမလေးလက်ရောင်းအခုလည်းလက်ရောင်းရောက်နေတာဆိုတော့လေဟိုဒီလက်ရောင်းဒေတာဒေတာကလေးကတကယ်လိုအပ်တယ်ဆိုရင်ဒီလက်ရောင်းဒေတာကလေးညီမအတက်နိုင်ဆုံးကြီးပေးခြင်းလည်းပေါ့ပြီးတော့နောက်ဆုံးပြောချင်တာကညီမဟိုပေါ့နော်ညီမလွတ်မြောက်ဖို့အတွက်တောင်းဆိုပေးကြတဲ့ပြည်ပအဖွဲ့အစည်းအပြည်တရားလူတွေရောပြည်တွင်းကအဖွဲ့အစည်းတည်တည်တည်အားလုံးကိုလည်းထူးပဲကြည့်ကြည့်ကြပါလို့ပြောချင်ပါတယ
်ဒီကနေ့အော်တိုဘာလ 16ရက်နေ့ဟာကမ္ဘာစားနပ်ရိက္ခာနေ့ဖြစ်တဲ့အတွက်ကုလသမဂ္ဂစားနပ်ရိက္ခာနေ့စိုက်ပျိုးရေးအဖွဲ့ FAO ကကမ္ဘာစားနပ်ရိက္ခာနေ့ဆုချီးမြှင့်ခဲ့ပါတယ်။စံသစ်တီထင်းင်းနဲ့စပားထွန်းတုံးတူအောင်လုပ်ခဲ့တာကြောင့်မြန်မာနိုင်ငံမန္တလေးတိုင်းကလယ်သမားကြီးဦးမျိုးတန်လည်းဆုချီးမြှင့်ခံရပါတယ်။ဒီအကြောင်း VOA သတင်းတော် Steve Harman ပြပထားတဲ့သတင်းကိုအခြေခံပြီးကိုသားညုံကတင်ဆက်ပေးပါမယ်ခင်ဗျာ။
အရှာပစိဖိတ်ဒေသစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်နေတဲ့လေသမား9ဦးကိုသူတို့ရဲ့စမ်းသစ်တီထွင်စိုက်ပျိုးမှုတွေနဲ့အကျိုးပြုလှုပ်ဆောင်ချက်တွေအတွက်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကကမ္ဘာစားနပ်ရိက္ခာနေ့အထိမ်းအမှတ်ဆုချီးမြှင့်လိုက်တာပါ။ဆုချီးမြှင့်ခံသူ9ဦးထဲမှာမြန်မာနိုင်ငံကလေသမားကြီးဦးမျိုးတန့်လည်းပါပါတယ်။သူဟာစက်မျိုးစဘာကိုတစ်နှစ်ကို3ချိန်စဘာရိတ်သိမ်းပြီးတော့စဘာထွက်နှုံး၄ဇာနီးပါးတူးအောင်လို့လုပ်နိုင်ခဲ့တယ်လို့ဦးမျိုးတန့်ကိုယ်တိုင်ကပြောပါတယ
်။လေစိုက်ခဲ့ရနှစ်ပေါင်း30ကျော်ပြီ။ရခင်ဆိုင်ခဲ့တဲ့ကလာကဒီစက်မျိုးသဘာမဟုတ်ပဲနဲ့ရိုးသဘာကျွန်တော်တို့ဒေသသဘာစိုက်တဲ့ဟာကတဧကမှာတင်း80 80လောက်ပဲထွက်ပါတယ်ခုလက်ရှိပလဲသွယ်စက်မျိုးသဘာကိုကျွန်တော်တို့အစပန်းစိုက်တဲ့ခါကျတော့တဧကကိုကျွန်တော်တင်း250ထိအောင်ထွက်ရှိပါတယ်ထွက်လို့လဲ2012-13တော့လဲမြန်မာနိုင်ငံမှာလဲထွန်းတော့ကောင်းဆုံးစုဆိုပြီးတော့ကျွန်တော်စုရခဲ့ဘူးပါတယ်အဲ့လိုရသည့်တွက်မို့လို့ဒီပလဲတဲ့စံမျိုးသဘာကိုကိုယ်တိုင်ထုတ်မယ်ကျွန်တော်တို့တောင်သူတွေကြိုးစီလိုက်မယ်ဆိုတော့ရည်ရွယ်ချက်နဲ့နိုင်ငံတော်သမ္မတကြီးကလည်းအဲထုတ်ပါတောင်သူနေနဲ့ဆိုတော့မြန်မာနိုင်ငံမှာဒီစံမျိုးသဘာထုတ်လို့တဲ့လူဆိုတော့တောင်သူဆိုတော့ကျွန်တော်တဦးပဲရှိပါတယ်အဲ့ဒါကြောင့်မို့လဲကျွန်တော်ဒီလိုစုရတာဖြစ်ပါတယ
်လေသမားကြီးဆောင်းနေတဲ့ ERI တိုင်းလေသမားကွန်ရက်ကတောင်းရှိသူဦးစော်ရန်ကတော့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာဤပညာသုံးစိုက်ပျိုးမှုတွေတဦးစားနှစ်ဦးစားရှိပေမဲ့မြန်မာတပီလုံးနဲ့ရှင်တော့မြန်မာလေသမားတွေအဖို့ကဤပညာအသစ်တွေနဲ့အလှမ်းဝေးနေတော့မယ်လို့ပြောပါတယ
်။ပြန်ပြီးတော့ရှိခဲ့တယ်ကဘာနဲ့ဘာလို့လဲဆိုရင်ကျွန်တော်တို့ကိုယ်ကမဆာကလာဖြစ်တော့လေရာကျော်စွားရေးစိုက်ပြီးတော့လုပ်ခဲ့တာလေရှိတာပေါ့ကြာ။ဒါနဲ့တကယ်တကယ်ကျတော့ဒီဥစ္စာကအများစုပေါ့ကြာ။တောင်းလာမှာအများစုကြီးအဲ့လိုဤပညာသုံးစိုက်မှုအဲ့လိုဤပညာနဲ့နေရမှုပေါ့ကြာ။အဲအဲ့လောက်ထိပြင်းပြင်းကြံကြံမရှိဘူးခင်ဗျာသူ့ပေါ်တော့လေမားသူ့ရဲ့ရှိွားရေးအင်္ဂါဟိုရဲဆိုင်ပြီး
လက်ရှိလေယာဉ်လုတ်ကင်နေကြတဲ့လေသမားအများစုဟာလင်းမြေအနည်းငယ်ကိုပဲလုတ်ကင်နေကြတဲ့အတွက်စိုက်ပျိုးလေယာဉ်အဆင့်ကိုရောက်ဖို့အတော့ကိုလိုသေးတယ်လို့ဥဇော်ရန်ကပြောပါတယ်လေသမားတွေအတွက်အဓိကလိုအပ်ချက်ကတော့စိုက်ပျိုးရေးမှာရဖို့ချင်းငွေဖြစ်တယ်လို့ဆိုပါတယ
်လက်ရှိသူတို့ရဲ့မရေဖလာလုပ်ငန်းတွေကိုလုတ်ကင်နိုင်လောက်တဲ့အခင်းချင်းပဲလေသမားတွေကလုံနေနေတာစမှုလေယာဉ်ကြီးတွေဘာကြီးညာတွေတော့လို့ဆိုတော့ကျွန်တော်နိုင်ငံရှိတာမဟုတ်ဘူးဟိုတေဟိုပေါ့ဤက50တို့100တို့ခက်ရှားရှားပေါ့ချိန်က15ကအေက20အဲ့လောက်တွေရရှိတဲ့အခါကျတော့တကယ်စမှုလေယာဉ်မဟုတ်တော့ဒီကလိုအပ်ချက်ကတော့ငွေပဲဒီငွေလေးနဲ့ရပြီလို့ရှိရင်လက်ရှိလောလောဆယ်ဒီတစ်ဖက်ထုတ်လုပ်နိုင်တဲ့ဟာတွေကိုသူတို့လုပ်နိုင်မယ်နောက်တစ်ခါသူတို့မှာအခက်ခဲဆုံးအခြေအနေဖြစ်တဲ့ကျူးရည်ပြန်ဆက်နိုင်မယ်အပြည့်ပေါ်အပြည့်ရှိပြီးတော့လေပေါ်တဲ့အဆင့်တွေမရောက်နိုင်ဘူး
ပေါ့မြမပြည်ကလေသမားတွေဖို့လေယာဉ်စိုက်ပျိုးရေးမှာအခက်အခဲတော်ရှိနေတော့မယ်ဆိုတာကိုလည်း FAO ဆူရတဲ့ဥပဒေကဝန်ခံပါတယ်အထူးသဖြင့်ကဒီအိန်းနီးချင်းနိုင်ငံတွေနဲ့ရှင်ဆယ်မြောင်းတာဒမန်စနစ်အားနည်းနေတော့မယ်လို့သူ့ရဲ့အမြင်ကိုထောက်ပြပါရတယ
်အခက်အခဲတွေကအများကြီးဗျာကျွန်တော်တို့နိုင်ငံမှာတခြားနိုင်ငံလိုရေသွင်းရုံမြောင်းနေသိပ်မကောင်းသေးဘူးရေသွင်းရုံမြောင်းနေကောင်းမယ်ဆိုရင်သဘာပင်ပွားအားတွေကောင်းမယ်အဲ့ဒါကြောင့်လို့ရှင်ရေမနစ်မြုပ်သည့်အတွက်ပင်ပွားရင်ရသည့်အတွက်ထွန်းတွန်းအားကောင်းလာမယ်အခက်ခဲရတော့ရေနုံမြောင်းနဲ့ကောင်းဖို့အင်မတန်ရေးကြည့်တယ်ခင်ဗျာ
FAO ရဲ့ဒီကမ္ဘာစားနပ်ရိက္ခာနေ့စုပေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မှာအခုအောက်တိုဘာလ15ရက်နေ့ကကျင်းပခဲ့ပြီးတော့ထိုင်းပြည်ရင်သမီး3တုံကိုယ်တိုင်တက်ရောက်ပြီးတော့ချီးမြှင့်ပေးခဲ့ပါတယ်ကမ္ဘာစားနပ်ရိက္ခာနေ့ကတော့အောက်တိုဘာလ16ရက်နေ့ဖြစ်ပါတယ်ခင်ဗျာ
တရရှိမှန်ခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီအင်တာနက်ဆာမျက်နှာ website လိမ့်စာကတော့ www.bami.voenews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နှာထောင်လို့ရပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လိမ့်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6